ချင်းပြည်နယ်ဖလန်းမြို့နယ် Recorded မြို့ဘက်မှာတိုက်ပွဲဖြစ်လာနိုင်တဲ့အခြေအနေဖြစ်နေတာမို့ဒေသခံတွေမြို့ကနေတင်းရှောင်ကြဖို့ချင်းကာကွယ်ရေး CDF Holland Ngorian အဖွဲ့ကနေကြေညာခဲ့ပြီးတဲ့နောက်မှာအဲ့ဒီမြို့မှာနေထိုင်တဲ့ပြည်သူထောင်ထဲချပြီးတော့အိန္ဒိယနယ်စပ်ဘက်ကိုစစ်ပေးတင်းရှောင်နေကြပါတယ်။ဒါပေမဲ့ဒီအိန္ဒိယနယ်စပ်ဘက်တင်းရှောင်နေကြပြီမဲ့အဲ့ဒီမှာလည်းအခက်အခဲတွေရှိနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုခင်မောင်စိုးမင်းကပြောပြမှာပါရှင်
။ချင်းပြည်နယ်ဖလန်းမြို့နယ်ရီကွတာမြို့ဘက်မှာမလဆန်းကစားလို့စစ်ကောင်စီတပ်တွေအင်အားတိုးချဲ့နေတာကြောင့်မလ9ရက်တနင်္လာနေ့ကစာထုတ်ပြန်ခဲ့ပါတယ်။အဲ့ဒီထုတ်ပြန်ချက်ထွက်ပေါ်လာပြီးတဲ့နောက်ရီကော့ဒါမျိုးအမှတ်၁နဲ့အမှတ်၂ရပ်ကွက်မှာနေထိုင်တဲ့ဒေသခံအလုံးကြီးပါအိန္ဒိယနိုင်ငံမီဇိုရမ်ဘက်ကိုတင်းရှောင်သွားကြတယ်လို့လဲကိုတိုင်တင်းရှောင်နေရတဲ့မြို့ကန်တယောက်ကပြောပါတယ
်ရီပင်မှာတော့မနေ့ကအမှတ်၁ရပ်ကွက်ကအမှတ်၂ရပ်ကွက်အလုံးဘုကတ်ကိုချက်ပြီးကြတယ်မနေ့ကစီရီယပ်ဝန်ကောင်နေသူတို့ပြင်ချက်ထုတ်မယ်လေညနေပိုင်း၆နာရီမှထိုးမြင့်ချီကိုအလုံးဒီလိုရအောင်ပြောင်းရွှေ့ဖို့ဆိုပြီးတော့သူတို့ပြင်ချက်ထုတ်တာလေအဲ့ဒါနဲ့တိုက်ပွဲကဒီနိုင်တဲ့အလားအလာတွေရှိတယ်ကြောင်ကွာအမှတ်နဲ့ရက်ကွက်ကအမှတ်တဟိုရီတောင်ပေါ်မှာရှိတဲ့အဲ့အမှတ်တရက်ကွက်ကအခုစလုံးကပြည်သူအားလုံးကဘုရက်ကိုအကုန်လုံးမင်းညာအကုန်လုံးပြေးကုန်ကြတာလေစမ်းမချီကတော့အမှတ်နဲ့ရက်ကွက်ကလူရ9000လောက်ရှိရလေအမှတ်ရက်ကွက်ကလူ1000ဆိုတော့လူ6000ဝန်းကျင်လောက်ရှိရလေရီမျိုးကလေစိုက်ပွဲကဒီနေ့ဖြစ်မလားမနေ့ကဖြစ်မလားဆိုပြီးတော့အချိန်မီးဖြစ်နိုင်တဲ့အနေထားမှာရှိနေရပေါ့နော်အဲ့ဒါကြောင့်ဒီကိစ္စကလေဒီလိုလိုဟုတ်တော့ပြီးခိုင်းတယ်ဒီမှာ
ချင်းကာကွယ်ရေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့ချင်းလန်းဒက်ဖ ens ဖို့ဟွာငိုရန်အဖွဲ့ကရီကွတာမျိုးအမှတ်နှစ်တီယိုချောင်းမှာနေထိုင်ကြတဲ့ပြည်သူတွေညနေပိုင်း6နာရီမထိုးခင်ဘေးလွတ်ရာကိုပြောင်းရွှေ့ကြဖို့ကြေညာချက်ထုတ်ပြန်ခဲ့ပြီးတဲ့နောက်မှာဒေသခံပြည်သူတွေရီကွတာမျိုးကန်အလုံးနီပါအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ကဇိုခွတာကျေးရွာဘက်မှာတင်းရှောင်နေကြရပါတယ်ရီကွတာမျိုးတစ်ဝိုက်မှာရှိတဲ့ကျေးရွာတွေကကျေးရွာသားတွေအနေနဲ့ရီကွတာမျိုးကိုမလာကြဘူး CDF ဖွဲ့ကကြေညာချက်ထုတ်ပြန်ပြောဆိုထားတာပါအ
ကုန်လုံးဟိုကမီဇိုရမ်ဟိုဇိုခွတာဘက်ကိုအကုန်လုံးပြေးကြတယ်အဲဒီရီမျိုးနားမှာရှိတဲ့ကျေးရွာလေးတွေလည်းများတယ်ရေနော်ကျေးရွာလေးကပြည်သူတွေကလည်းအဲဒီရီဘက်ကိုမလာဘူးပေါ့နော်သူတို့အဲ့လိုစာထုတ်ထားတယ်
လက်ရှိမှာရီကွတာမျိုးဘက်အကားသွားလာတွေကိုလည်းချင်းကာကွယ်ရေးအဖွဲ့ဘက်ကပိတ်ပင်ထားတယ်လို့လည်းခီးသည်တင်ကရင်မောင်းတူကပြောပါတယ
်ခုတော့ဆယ်ရောလမ်းတက်နေတယ်ဒီကြီးကဒီရောလမ်းဖိုက်တာတဲ့ဒီဖြစ်သိမ့်တယ်တော့ကျော်လို့မရဘူးအခုကျတော့ကားတွေလည်းကျော်လို့မရဘူးအမမရနေချင်းရတာလေဒီနေ့နေဖိုက်ထားတာ
ကလေးတီးတိန်ရီကွတာယင်လိုင်းပြေးဆွဲနေတဲ့မော်တော်ယင်တွေအလုံးဒီလမတ်လ၈ရက်နေ့ကစလို့ရီကွတာမျိုးဘက်ကိုယင်လိုင်းပြေးဆွဲမှုအလုံးရန်နာထားကြဖို့ CDF ဟွာငိုရန်အဖွဲ့ကကြေညာချက်ထုတ်ပြန်ထားလို့ကားအသွာလာတွေရပ်ဆိုင်နေကြရပါတယ်။ပြီးခဲ့တဲ့မတ်လ၅ရက်နေ့ကလည်းရီကွတာမျိုးအမှတ်၂ရပ်ကွက်တောင်ပေါ်မှာအခြေစိုက်တပ်ဆွဲထားတဲ့စစ်ကောင်စီတပ်နဲ့ချင်းပြည်သူကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့အကြတိုက်ပွဲဖြစ်ပွားခဲ့ပါတယ်။အဲ့ဒီတိုက်ပွဲအတွင်းစစ်တပ်ဘက်ကအကြအဆုံများတယ်လို့ချင်းပြည်သူကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေထုတ်ပြန်ခဲ့ပေမဲ့ VOA ကတော့တိကျအတိမပြုနိုင်ပါဘူးချင်းပြည်နယ်ဘက်ကစစ်ပွဲတွေကြောင့်အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဇိုခွတာကျေးရွာဘက်ကိုရောက်နေတဲ့စစ်ဘေးရှောင်တွေဟာယာယီစစ်ဘေးရှောင်စခန်းနဲ့ဆွေမျိုးသားချင်းအိမ်တွေမှာခိုလုံနေကြရပါတယ်မီဇိုရမ်ပြည်နယ်အစိုးရနဲ့အစိုးရမဟုတ်တဲ့ NGO ဖွဲ့စည်းတွေဘာသာရေးအသင်းဖွဲ့တွေကဒုက္ခသည်တွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုကူညီပေးနေပါတယ်။အခုလက်ရှိမီဇိုရမ်ပြည်နယ်အစိုးရရဲ့စည်ရင်မှတ်တမ်းအရမြန်မာနိုင်ငံဘက်ကထွက်ပြေးလာသူ 24,289 ရှိနေပြီလို့မီဇိုရမ်အစိုးရဖွဲ့ကပြောပါတယ်မြန်မာနိုင်ငံဘက်ကထွက်ပြေးလာတဲ့တိုက်ပွဲတွေကြောင့်ချင်းပြည်နယ်ကနေတဆင့်အိန္ဒိယပိုင်မီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးတိမ်းရှောင်နေကြသူတွေရှိနေကြဆဲဖြစ်ပါတယ်ခင်ဗျာ။